ဒီရင်းလင်္ကာနိုင်ငံသမရရွေးကောက်ပွဲမှာတော့ဂိုတာဘာယာရာဂျာပါစာအနိုင်ရသွားခဲ့ပါတယ်ဒီလီလင်္ကာသမရရွေးကောက်ပွဲကိုမနေ့စနေနေ့ကကျင်းပခဲ့တာမှာလွန်ခဲ့တဲ့10နှစ်ကတမိချားသူပုံတွေကိုနှိမ်နှင်းတဲ့နေရာမှာဥဆောင်ခဲ့တဲ့အသက်80ရွယ်ကာကွယ်ဝန်ကြီးအောင်ဂိုတာဘာယာရာဂျာပါစာကိုဒီရင်းလင်္ကာပြည်သူတွေကသမရအဖြစ်မဲပေးရွေးချယ်ခဲ့ကြပါတယ်ဒီရွေးကောက်ပွဲမှာသူ့ရဲ့ပြိုင်ဘက်ဆာဂျက်ပရီမာဒါစာကလည်းရာဂျာပါစာနိုင်ရသွားတဲ့အပေါ်မှာဂုဏ်ယူကြောင်းပြောကြားခဲ့ပါတယ်ဒီရွေးကောက်ပွဲမှာအဓိကအရေးပါတဲ့ကိစ္စကတော့သီရိလင်္ကာနိုင်ငံရဲ့အမျိုးသားလူမျိုးရေးကိစ္စဖြစ်ပါတယ်ပြီးခဲ့တဲ့ဧပြီလကအီချက်ပွဲတော်ထွန်းမှာ IS အစိုးရတွေရဲ့အထူးကံဘုံခွဲတိုက်ခိုက်မှုကြောင့်လူ169ယောက်သေဆုံးပြီးတဲ့နောက်မှာလူမျိုးရေးနဲ့ပတ်သက်ပြီးတော့သီရိလင်္ကာနိုင်ငံတော်ဆွေးနွေးမှုတွေရှိနေကြတာပါအခုလိုကာကွယ်ရေးဝန်ကြီးအောင်ဖြစ်တဲ့ဂိုတာဘာယာပါစာအနိုင်ရသွားတဲ့ပုံမှာတမိလူမျိုးတွေနဲ့မော်စလင်တွေကတော့စိုးရိမ်နေကြပါတယ်ရာဂျာပါစာကတော့သီရိလင်္ကာနိုင်ငံရဲ့အမျိုးသားလူမျိုးရေးကိုအပြောင်းလဲတွေလုပ်မယ်ဆိုပြီးတော့ဂရုပြုထားပါတယ်မနေ့ရွေးကောက်ပွဲနေ့တုန်းကတော့မဲပီသွားပို့သွားခဲ့ကြတဲ့မော်စလင်တွေစီးလာတဲ့ဘတ်စကာဒဇင်တိုက်ခိုက်ခံခဲ့ရပါတယ်ဘယ်ကမှမသိတဲ့လူတစုကတာယာတွေမိရှုပ်ပြီးတော့လမ်းကိုပိတ်ပြီးတနက်တွေခဲတွေနဲ့ပစ်ခတ်ခဲ့တာပါဒီအဖြစ်အပျက်တွေမှာနှစ်ယောက်ဒဏ်ရာရတယ်ဆိုပြီးတော့ AFP သတင်းကတော့ဖော်ပြပါတယ်သီရိလင်္ကာရွေးကောက်ပွဲကော်မရှင်ကတော့အခုလိုတိုက်ခိုက်မှုဟာလူနည်းစုတွေမပါနိုင်အောင်လုပ်တဲ့တိုက်ခိုက်မှုဖြစ်တယ်ဆိုပြီးတော့ပြောလိုက်ပါတယ်ခင်ဗျာ